Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA American တန်ရဲ့2022ခုနှစ်နိုဝင်ဘာလ2ရက်အင်္ဂါနေ့နဲ့ခင်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်တင်ဆက်နေပါပြီရှင်ဒီမှာအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်တွေကိုရုပ်သံနဲ့ပါဖြည့်ဆွက်တင်ဆက်နေပါတယ်အခုလိုစောင်းရသည့်ကာလအပြောင်းလဲမှာမီတာလိုင်းတွေပြောင်းလဲထုတ်လွှင့်နေတာကိုလည်းအသိပေးပါရစေရှင်မနက်ပိုင်းအစီအစဉ်ကိုလိုင်းဒိုမီတာ3249တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
်မင်္ဂလာပါရှင်ကျွန်မအချင်းမျိုးတက်ပါဒီမနက်ခင်းသတင်းတွေကိုမတ်တန်ကြီးထိုင်နေတူပြောပြပေးပါပါမြန်မာနိုင်ငံချင်းပြည်နယ်နဲ့စကိုင်းတိုင်းမကွေးတိုင်းတွေမှာတိုက်ပွဲတွေပြင်းထန်လာမှုကြောင့်အထူးဆိုရင်လည်းကုလသမဂ္ဂကပြောကြားလိုက်ပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးဘီလ်ရစ်ချ်ဆန်ရဲ့မြန်မာနိုင်ငံခီးစဉ်ကိုကြိုဆိုတယ်လို့အမေရိကန်အစိုးရကပြောပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကြောင့်တက်တော့ပြုံးတိမှုတွေရှိနေပါတယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာကဥတုရာသီညီလာခံမှာတင်ပြခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးကိုကြားမှာမှအင်ဂျင်နီယာ
ကောင်းပါပြီရှင်သတင်းစီစဉ်နောက်ပိုင်းမှာလဲဘီလ်ရစ်ချ်ဆန်ရဲ့မြန်မာခီးစဉ်အပေါ်မှာဒီသုံးသက်ချက်တွေကိုကြားဖို့ရှိပါတယ်။
ဒီလက်ရှိတရားမဝင်စစ်အာဏာသိမ်းစစ်ကောင်စီကိုသူတို့ကိုတရားဝင်အတိမတ်ပြုတဲ့ပုံစံမျိုးတွေတက်ရောက်သွားမယ့်အနေအထားမျိုးကိုကျွန်တော်တို့လုံးဝမလိုလားပ
ါဒါကတော့ NUG အစိုးရရဲ့အာဆီယံဆိုင်ရာသံမတ်ကြီးဥပိုလ်လှတင်က VOA ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်အစုံတင်ဆက်ဖို့ရှိပါတယ်တခါချင်းတီနယ်ထန်တလန်မြို့မှာဒီအင်ချေပေါင်း100ကျော်ကိုမီးရှို့ဖျက်ဆီးခံရမှုနဲ့ပတ်သက်လို့ဒေသခံမျက်မြင်သက်သေတွေရဲ့ဒီထုတ်ဖော်ချက်တွေကိုလည်းစူးစီးတင်ပြဖို့ရှိပါတယ်။နောက်ပိုင်းမှာတော့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်သိန်းကြီးထိုက်တို့ကတင်ဆက်မှာပါရှင
်။မြန်မာနိုင်ငံအနောက်မြောက်ပိုင်းဒေသရင်းတိုက်ပွဲအချိန်မြန်မာလာနေတာအတွက်ကုလသမဂ္ဂကအထူးစိုးရိမ်ကြောင်းနဲ့ဒီလိုစီးအချိန်မြင့်လာမှုကြောင့်စစ်တပ်အာဏာသိမ်းပြီး6လကျော်ကြာလာချိန်မှာပြည်သူတွေရဲ့အိုးအိမ်စီးစဉ်အဖြစ်ရှိခံရတာနဲ့နေရဆောင်ခွာထွက်ပြေးရသူအရေအတွက်ပိုများလာတယ်လို့ကုလသမဂ္ဂအထင်မှုချုပ်ယုံပြောခွင့်ရ Florencia Nino Martinez ကပြောကြားခဲ့ပါတယ်
On Myanmar, our UN team there remains deeply concerned over the recent escalation in fighting in the northwest between the Myanmar.
ချင်းပြည်နယ်နဲ့မကွေးတိုင်းစကိုင်းတိုင်းတွေမှာမြန်မာစစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေအခုရပ်ပိုင်းတွင်ပိုးပြီးတိုးလာတာအတွက်ဌာနကုလသမဂ္ဂအဖွဲ့တွေကစိုးရိမ်နေကြတယ်လို့ February 1ရက်မြန်မာနိုင်ငံကရွေးကောက်ခံအစိုးရကိုဖြုတ်ချပြီးစစ်တပ်အာဏာသိမ်းခဲ့တဲ့နောက်ပိုင်းအခုလိုဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်ပြည်သူတွေရဲ့ပိုင်ဆိုင်မှုအဖျက်ဆီးခံရတာနဲ့နေရွှေ့ပြောင်းရသူအရေးအတွက်ပိုများလာစေတယ်လို့ပြောထားတာပါ။ချင်းပြည်နယ်အနောက်ပိုင်းထန်တလန်မြို့မှာ NGO ရုံးကျုံးအပါအဝင်လူနေအလုံး160ကျော်မိရှုဖျက်ဆီးခံရတာနဲ့မျိုးရဲကိုလက်နက်ကြီးတွေနဲ့ပြစ်ခတ်မှုတွေရှိနေတယ်ဆိုတဲ့သတင်းတွေကြောင့်စိုးရိမ်နေတယ်လို့လည်းပြောပါတယ်။သက်ဆိုင်ရာအဖွဲ့တွေအနေနဲ့တိုက်ပွဲတွေအတွင်းနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေကိုလိုက်နာပြီးအရက်သားတွေကိုအကာအကွယ်ပေးဖို့လည်းကုလသမဂ္ဂကထပ်လောင်းတောင်းဆိုပါတယ်။ဒါပြင်မြန်မာနိုင်ငံကိုတွားရောက်နေတဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မဟောင်းဘီလ်ရစ်ချ်ဆန်အနေနဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးရလဒ်တွေကိုအတွင်းမှုချုပ်စီကိုအစီအခံတင်ပြမှာဖြစ်ကြောင်းလည်းပြောပါတယ်
။မြန်မာစစ်တပ်ဘက်ကအကြမ်းဖက်မှုအလုံးရက်တန့်နိုင်ငံရေးအကျဉ်းသားအလုံးပြန်လွတ်ပြီးဒီမိုကရေစီကိုအမြန်ပြန်လည်ကျင့်သုံးနိုင်ရေးဆောင်ရွက်ရမယ်ဆိုတာကိုအမေရိကန်သမ္မတဂျိုးဘိုက်တန်နဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုတို့သဘောတူခဲ့ကြတယ်လို့အမေရိကန်သမ္မတအင်ဘူရောကတနင်္လာနေ့ထုတ်တဲ့ကြေညာချက်မှာဖော်ပြပါတယ်။စကော့တလန်ဂလက်စကိုမှာကျင်းပနေတဲ့ COP26 ရာသီဥတုဆိုင်ရာထိပ်သီးညီလာခံအတွင်းအမေရိကန်နဲ့အင်ဒိုနီးရှားခေါင်းဆောင်နှစ်ဦးတို့တနင်္လာနေ့ကတီးခြားတွေ့ဆုံဆွေးနွေးတာမှာမြန်မာစစ်အာဏာသိမ်းမှုအရေးကိုလည်းထည့်သွင်းဆွေးနွေးတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းတာကိုစိုးရိမ်ကြောင်းခေါင်းဆောင်နှစ်ဦးဆွေးနွေးခဲ့တယ်လို့သမ္မတအင်ဂျီရောကြေညာချက်ကဖော်ပြပါတယ်။မြန်မာနိုင်ငံရဲ့အချက်အလက်ဖြစ်ချင်းရေးအတွက်အရှိတောင်အာရှနိုင်ငံများအသင်းအာဆီယံကဘုံသဘောတူညီချက်၅ရက်ချမှတ်ထားပြီးဒီဘုံသဘောတူညီချက်၅ရက်ကိုမြန်မာစစ်တပ်ဘက်ကတာဝန်ယူရင်းအာဆီယံရဲ့ဂျိုးပန်းအားထုတ်မှုကိုလည်းထောက်ခံတဲ့အကြောင်းအမေရိကန်သမ္မတကပြောဆိုခဲ့တယ်လို့လည်းကြေညာချက်မှာတွေ့ရပါတယ်။အကြံဖတ်မှုအလုံးရက်တန်ပြီးတွေ့ဆုံဆွေးနွေးရေးကြိုက်တွန်းထားတဲ့ ASEAN ဘုံသဘောတူညီချက်တွေကြီးကြီးရောက်ရောက်အကောင့်အထည်မပေါ်သေးတာကိုအကြောင်းပြပြီးမြန်မာစစ်ကောင်ဆောင်ကိုမကြာခင်ကကျင်းပခဲ့တဲ့ ASEAN ခေါင်းဆောင်များထိပ်တိအစည်းအဝေးကိုတက်ရောက်ခွင့်မပေးခဲ့ပါဘူးရှင်
။ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ဟောင်းဘီလ်ရစ်ချတ်ဆန်ရဲ့မြန်မာနိုင်ငံတည်ထောင်ခီးစဉ်ဟာလူသားချင်းစာနာမှုအကူအညီတွေမြန်မာနိုင်ငံစီကိုအမြန်ရောက်ဖို့အတွက်အထောက်အကူဖြစ်စေနိုင်တဲ့အတွက်အမေရိကန်အစိုးရကကြိုဆိုတယ်လို့တနင်္လာနေ့မှာပြောကြားလိုက်ပါတယ်။လူသားချင်းစာနာမှုဆိုင်ရာပြဿနာအတွေ့အကြုံအများပြားရှိသူတဦးဖြစ်တဲ့နယူးမက္ကဆီကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းမစ္စတာရစ်ချတ်ဆန်ကိုအမေရိကန်အစိုးရကဆစ်လွတ်တာမဟုတ်ပေမဲ့သူ့ရဲ့အခုခီးစဉ်ကနေလူသားချင်းစာနာမှုအထောက်အကူအတွက်တိုးတက်မှုရနိုင်တယ်လို့မျှော်လင့်ကြောင်းနဲ့မြန်မာနိုင်ငံကကိုဗစ်ကာယောဂါနဲ့တခြားအရေးကြီးကြီးလိုအပ်ချက်တွေအတွက်အထောက်အကူပေးရေးကိုစစ်ကောင်ဆောင်တွေခွင့်ပြုလာအောင်မစ္စတာရစ်ချတ်ဆန်အနေနဲ့ပြောကြားနိုင်တယ်လို့မျှော်လင့်ကြောင်းအမေရိကန်နိုင်ငံကြားရေးဌာနကပြောပါတယ်။ဒါ့အပြင်မြန်မာနိုင်ငံဟာလူသားချင်းစာနာမှုနဲ့ကျန်းမာရေးအတွက်လိုအပ်ချက်တွေအတော်ကြီးမားနေကြောင်းနဲ့အာဏာသိမ်းထားတဲ့စစ်တပ်အနေနဲ့အကြမ်းဖက်မှုတွေချက်ချင်းရပ်ဖို့မရေဖန်တာသူတွေကိုပြန်ပြီးလွှတ်ဖို့လူသားချင်းစာနာမှုအကူအညီတွေအနှောက်အယှက်မရှိပေးခွင့်ပြုဖို့ပြန်ကျန်းမာရေးနဲ့လူသားချင်းစာနာမှုလုပ်သားတွေကိုလုံခြုံမှုပေးဖို့ဆက်လက်တောင်းဆိုကြောင်းလည်းပြောပါတယ်။အမေရိကန်ထက်လွတ်တော်နိုင်ငံခြားရေးကော်မတီကလည်းမစ္စတာရစ်ချတ်ဆန်ရဲ့မြန်မာခီးစဉ်ချောမွေ့စေဖို့ဘေးကင်းစွာပြန်ရောက်စေဖို့ဆုတောင်းကြောင်း Twitter ကနေပြောပါပဲ။မြန်မာနိုင်ငံကိုရောက်နေပြီဖြစ်တဲ့ဘီလ်ရစ်ချတ်ဆန်ဟာအင်္ဂါနေ့မနေ့ပိုင်းနေပြည်တော်မှာမြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံမှာဖြစ်ပါတယ်။အလားတူနိုင်ငံခြားရေးဝန်ကြီးဌာနပြည်ထောင်ဝန်ကြီးဌာနနဲ့လူကယ်ပြန်ဝန်ကြီးဌာနတွေကတာဝန်ရှိသူတွေနဲ့လည်းတေးကြားတွေ့ဆုံမှုရှိပါတယ်
။မြန်မာနိုင်ငံတည်ငြိမ်တိုးတက်အောင်ဝိုင်းဝန်းကြိုးပမ်းရမယ့်ကာလဖြစ်ကြောင်းအာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဆီယနာသိန်း6လပြည့်တဲ့နိုဝင်ဘာလ1ရက်နေ့မင်းကွန်းအဆုံးသတ်မှာထည့်သွင်းပြောဆိုပါတယ်။ဒါအပြင်စစ်ကောင်စီအနေနဲ့လည်းနိုင်ငံရေးအရာကန့်သတ်ခံရတယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောပါတယ်
။ဒါကျွန်တော်တို့ဘုံမှာလည်းနိုင်ငံရေးအရာပေါ့ဗျာဒါဝေဖန်မှုတွေမျိုးစုံကန့်တတ်မှုတွေမျိုးစုံတယ်ကျွန်တော်ကြုံရတဲ့ကာလဖြစ်ပါတယ
်ပြီးခဲ့တဲ့သတင်းပတ်အတွင်းချင်းပါခဲ့တဲ့စစ်တောင်အရှနိုင်ငံများအတင်အာဆီယံနိုင်ငံခေါင်းဆောင်များရဲ့ထိပ်သီးအစည်းအဝေးမှာမြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုအစည်းအဝေးတက်ခွင့်မပေးခဲ့ပါဘူးဒါအပြင်နိုင်ငံတွင်းမှာဆန္ဒတင်ပြီးနောက်ပိုင်းဒေသခံကာကွယ်ရေးအဖွဲ့တွေတိုင်းရင်းသားလက်နက်ကင်တွေနဲ့စစ်တပ်ချမှလည်းတိုက်ပွဲတွေဖြစ်နေပါတယ်။ဆီယနာတိမ့်ပြီးနောက်ကိုလာပြည်တဲ့နိုဝင်ဘာ1ရက်နေ့စစ်ကောင်စီအကြီးအကဲရဲ့ပြောဆိုချက်မှာတော့နိုင်ငံတွင်းတိုက်ပွဲတွေအခြေအနေကိုအတိအကျထည့်သွင်းပြောဆိုရာမျိုးနောက်နိုင်ငံတကာဆက်ဆံရေးကိစ္စတွေကိုအတိအကျရည်ညွှန်းပြောဆိုမှုတော့မရှိပါဘူးရှင်။
အန်ဒါမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 633နဲ့6383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်Glasgow မြို့မှာကျင်းပနေတဲ့ကုလသမဂ္ဂဥရုယာတီဆိုင်ရာညီလာခံကိုတက်ရောက်လာတဲ့နိုင်ငံပေါင်း100ကျော်ကခေါင်းဆောင်တွေကိုသမ္မတဂျိုးဘိုင်ဒန်ကအမေရိကန်နိုင်ငံရဲ့ကမ္ဘာကြီးပုံလွှဲလာမှုလျှော့ချရေးဆိုင်ရာလှုပ်ဆောင်မယ့်အစီအစဉ်တွေကိုတနင်္လာနေ့ကခြားပြခဲ့ပါတယ်။တက္ကသိုလ်2030မှာအမေရိကန်ကဖန်လုံရင်တန်းတွေထုတ်လုပ်မှုပမာဏကို2005အချိန်ကထက်ရာခိုင်နှုန်း90ကနေ92ရာခိုင်နှုန်းလောက်ထိလျှော့ချဖို့ပြီးခဲ့တဲ့ဧပြီလမှာကျင်းပတဲ့ဥရုဆိုင်ရာညီလာခံမှာချက်မှတ်ခဲ့တဲ့တတ်မှတ်ချက်အတိုင်းပြည့်မီမယ်လို့ပြောကြခဲ့တယ်လို့သူ့အစိုးရဖွဲ့အနေနဲ့ဥရုယာတီဆိုင်ရာလှုပ်ဆောင်ဖို့လိုအပ်တာတွေကိုအပြောမဟုတ်ပဲလက်တွေလှုပ်ဆောင်နေပါတယ်လို့ပြောပါတယ်
။အာဖဂန်နစ္စတန်နိုင်ငံတွင်တာလီဘန်အုပ်ချုပ်မှုကိုစတင်နေတဲ့အစ်စ်ဖွဲ့စည်းလိုက်တဲ့လက်နက်ကိုင်အဖွဲ့ကအမေရိကန်နိုင်ငံတွင်နိုင်ငံရေးဆိုင်ရာစီရင်ဆောင်ရွက်နိုင်ရေးအတွက်တရားရေးဌာနမှမှတ်ပုံတင်ထားကြောင်းအမေရိကန်တာဝန်ရှိသူတွေကအတည်ပြုပါတယ်။တာလီဘန်ဆန့်ကျင်ရေးအမျိုးသားတော်လှန်ရေးတပ်ဦး NRF ကသူ့ရဲ့နိုင်ငံတကာရုံးကိုအမေရိကန်မှာတရားဝင်ဖွင့်လှစ်ခွင့်ရပြီဖြစ်ကြောင်းပြောဆိုချက်ထွက်ပေါ်လာတာကိုအတည်ပြုလိုက်တာဖြစ်ပါတယ် NRF အဖွဲ့ရဲ့လှုပ်ရှားမှုတွေကိုမကြာခင်မှာကဘာတလွတ်တိုးချဲ့ရမယ်အကြောင်းတာလီဘန်ဆန့်ကျင်ရေးအဖွဲ့ရဲ့နိုင်ငံခြားဆက်ဆံရေးဆိုင်ရာအကြီးအကဲကပြီးခဲ့တဲ့တောက်ကြနေ့မှာပဲ Twitter လူမှုကွန်ရက်ကနေတဆင့်ကြေညာခဲ့တာဖြစ်ပါတယ
်ရွှေချဒုက္ခနဲ့တတန်းကြောင်ရှိနေတဲ့ဒုက္ခတဲ့စခန်းဝင်းကျင်မှာတော်ပြုံးတဲ့အန်ဒီနဲ့ရင်ဆိုင်နေရတာကြောင့်ဒုက္ခတဲ့ပြဿနာကိုကမ္ဘာနိုင်ငံတွေမျှဝေတာဝန်ယူပေးဖို့အတွက်ဥရုဆိုင်ရာညီလာခံမှာတနင်္လာနေ့ကဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကပန်ကြားလိုက်ပါတယ်
We are trying to address the challenges of climate impact because of 1.1 million
ဦးလူရည်ဒီဖောက်ပြန်မှုကြောင့်ကျုံးနေရတဲ့စိန်ခေါမှုတွေကိုဖြေရှင်းနိုင်မှုအတွက်ကျမတို့စ조사နေရပါတယ်။ဒါကြောင့်လဲဆိုတော့ဘင်္ဂလားဒေ့ရှ်ကိုရောက်လာတဲ့မြန်မာနိုင်ငံကရွန်ဂျာဒုက္ခတဲ့တစ်တသမတန်းကိုလက်ခံထားလို့ပါ။သူတို့လာပြီးနေထိုင်တဲ့ဒေသတွေမှာတောတွေပြုံးကုန်တာပါ။ဒါကြောင့်ကျမတို့ကအချိန်အဆုံစိန်ခေါမှုနဲ့ရင်ဆိုင်နေရတယ်လို့ပြောသွားတာပါ။ဘင်္ဂလားဒေ့ရှ်ကလွန်ခဲ့တဲ့9နှစ်တာကာလအတွင်းဥတုရာသီပြောင်းလဲမှုဆိုင်ရာကုန်ကျစရိတ်ကိုနှစ်ဆတိုးလုပ်ခဲ့ကြောင်းနဲ့လက်ရှိမှာဒီပြဿနာရင်ဆိုင်မှုအတွက်နိုင်ငံတော်ကအစီအစဉ်တရရေးဆွဲဖို့ပြင်နေတယ်လို့လည်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။
COVID-19 ကပ်ရီးယောဂါကြောင့်ကမ္ဘာတစ်လွှာလူပေါင်း5သန်းကျော်သေဆုံးခဲ့ရမှုဟာတကမ္ဘာလုံးရှေ့ယွန်ဖွယ်ကိစ္စဖြစ်ကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတနင်္လာနေ့မှာပြောဆိုလိုက်ပြီးကာကွယ်ဆေးတန်းတူညီမျှရရှိခွင့်ဟာလည်းမအောင်မြင်မြင်ဖြစ်နေတယ်လို့သတိပေးလိုက်ပါတယ်။ COVID ကပ်ရီးကြောင့်ကမ္ဘာတစ်လွှာသေဆုံးရသူ5သန်းကျော်အထိရောက်ရှိကြောင်းတနင်္လာနေ့အစောပိုင်းမှာပဲ John Hopkins တက္ကသိုလ်ရဲ့ Coronavirus သုတေသနစင်တာကထုတ်ပြန်ခဲ့တာဖြစ်ပါတယ်။ကမ္ဘာတစ်လွှာ COVID ကြောင့်သေဆုံးရသူ၄သန်းထိရောက်ရှိခဲ့ပြီးနောက်၄လအကြာမှာပဲတည်ဆုံးသူ၅သန်းထိရောက်ရှိတာဖြစ်ပါတယ်ရှင
်ဒေါက်ကင်းမြို့တက်နဲ့မတ်တင်ကြီးထိုက်ပါရှင်အင်္ဂါနဲ့နဲ့ခင်းသတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါမကြာခင်မှာတော့ထန်တလန်မြို့မှာဒီမီးရှို့ခံရမှုနဲ့ပတ်သက်လို့မျက်မြင်သက်သေတွေရဲ့ပြောဆိုချက်တွေကိုစုစည်းတင်ပြဖို့ရှိပါတယ်အခုတော့ဒီမြန်မာနိုင်ငံကိုရောက်နေတဲ့ American Senate လွှတ်တော်အမတ်ဟောင်းလည်းဖြစ်ကုလသမဂ္ဂဆိုင်ရာတန်အမတ်ဟောင်းကြီးလည်းဖြစ်တဲ့ New Mexico ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Bill Richardson ရဲ့ခီးစဉ်ကိုဒီမြန်မာရေးလှုပ်ရှားသူတွေဘလို့တုံ့တက်ကြတယ်လဲဆိုတာကိုတင်ပြမှာပါကိုစော်မိုးကျော်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
အမေရိကန်ပြည်ထောင်စုရဲ့ထင်ရှားတဲ့နိုင်ငံရေးသမားတူဖြစ်တဲ့ Bill Richardson မြန်မာပြည်ကိုသွားတယ်လို့သိရပါတယ်သူရဲ့ခီးစဉ်ဟာသူ့အနေနဲ့ဒါမှမဟုတ်အမေရိကန်အနေနဲ့ပေါ့လေဂျာဝင်စေစားညှိနှိုင်းမှုမျိုးဖြစ်လာဖို့အတွက်ကြိုးပမ်းတဲ့အစလို့ထင်ပါသလားခင်ဗ
ျပူတိုင်းထုတ်ပြန်ကြေညာချက်မှာလဲသူ့ရဲ့ private visit ပေါ့နော်သွားတဲ့ trip ပဲဖြစ်တယ်ဒီ trip ရဲ့ရည်ရွယ်ချက်ကလည်းပဲ COVID-19 နဲ့ပတ်သက်လို့ကျွန်တော်တို့ကာကွယ်ဆေးတွေကုသနိုင်တဲ့တခြားဆေးဝါးတွေချိန်ထဲမှာပဲလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီဖြန့်ဖြူးမှုကိစ္စတွေနဲ့ပတ်သက်ပြီးတော့သွားတယ်လို့ဖော်ပြထားတာဖြစ်ပါတယ်။ဒါကြောင့်မို့လို့အခုဒါဟာဖြင့်တခြားဒီအမေရိကန်ပြည်ထောင်စုကပါဝင်ပတ်သက်မလားဆိုတဲ့မေးခွန်းကတော့ဘယ်လိုမှဒီကိစ္စနဲ့ပတ်သက်ပြီးတော့ comment ပေးလို့မရပါဘူးခင်ဗျ
။အခုလိုချိန်မျိုးမှာဒီအမေရိကန်ရဲ့စီးနှိတ်လွတ်တော်အမတ်ဟောင်းလည်းဖြစ်ဝန်ကြီးဟောင်းလည်းဖြစ်ဒီထိပ်ပိုင်းနိုင်ငံရေးသမားပေါ့ထင်ရှားတဲ့နိုင်ငံရေးသမားတဦးဟာအခုလိုအချိန်မှာမြန်မာနိုင်ငံကိုသွားရောက်တယ်ဆိုတော့ဘယ်လိုထင်ပါလဲတင့်တော်ရဲ့လားဘယ်လိုအနေထားမျိုးရှိတယ်လို့ထင်ပါလဲခင်ဗ
ျဒါကတော့အင်မတန်မှဟိုကျွန်တော်တို့အနေနဲ့တရလေးဆိုရင်မကင်းဖြစ်တဲ့အနေထားမှာရှိပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်နိုင်ငံတကာတို့အိန္ဒိယချင်းနိုင်ငံတို့ရဲ့အမေရိကန်ပြည်ထောင်စုအပါအဝင်ကုလသမဂ္ဂအစိုးရပေါ့နော်မြန်မာနိုင်ငံရဲ့ပဂရိအခြေအနေမှာလူသားချင်းစာနာထောက်ထားမှုကိစ္စတွေပဲဖြစ်ဖြစ်ကျွန်တော်တို့နိုင်ငံရေးပြည်ပခါကြီးကိုဂျာဝင်စစ်ဆက်ဆောင်ရွက်ပေးချင်တာပဲဖြစ်ဖြစ်ဒီလက်ရှိတရားမဝင်စစ်အာဏာသိမ်းစစ်ကောင်စီကိုသူတို့ကိုတရားဝင်အတိမတ်ပြုတဲ့ပုံစံမျိုးတွေတက်ရောက်သွားမယ့်အနေအထားမျိုးကိုကျွန်တော်တို့လုံးဝမလိုလားပါဘူး
။နောက်ဒီဘေးရစ်ချစ်ရဲ့ခရီးစဉ်ကသူကတော့ပြောတာတော့ဒါကတော့သူရဲ့ပုတ်ကလေးကခီးစဉ်လို့ပြောပါတယ်ဒါပေမဲ့ဖြစ်နိုင်ပါမလားခင်ဗျဘာဖြစ်လို့လဲဆိုတော့တစ်ချိန်လုံးကဒီတော်ဆန်းစုကြည်အခြေချုပ်နေအခြေချုပ်ချနေတဲ့ကာလတုန်းကစီနေတာဂျင်ဘွတ်တို့မြန်မာပြည်ကိုဝင်ရောက်ပြီးတော့လာခဲ့တာမျိုးတွေရှိတယ်ဂျာကန်တွေဝင်ရောက်စေစားဆွေးနွေးပေးခဲ့တာမျိုးတွေရှိခဲ့ပူပါတယ်အခုလဲဒီလိုကိစ္စမျိုးတွေကိုဥတည်တယ်လို့ထင်ပါသလားဖြစ်နိုင်တယ်လို့ထင်ပါလားခင
်ဗျအဲ့ဒါကတော့ပြောဖို့အင်တန်မှစောသေးတယ်လို့ပဲကျွန်တော်ပြောကြရမှာပါဒီခီးစဉ်ဟာသူပြောတဲ့အတိုင်းသူကြေညာချက်အတိုင်းကျွန်တော်ပြောနေတာဖြစ်ပါတယ်။သူ့ရဲ့ထုတ်ပြန်ကြေညာချက်မှာဒါဟာသူ့ရဲ့ private ခီးစဉ်ဖြစ်တဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာဆိုတဲ့ကိစ္စမျိုးကျွန်တော်တို့ထုတ်ပြန်ပြောဆိုထားတာတွေ့ရပါတယ
်။ဒါကတော့ NUG အစိုးရရဲ့ ASEAN ဆိုင်ရာတာဝန်ကြီးဥပိုလာတင်ကိုမေးမြန်းခဲ့တာဖြစ်ပါတယ်။နောက်ပြီးတော့ဒီ Bill Richardson ရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့မြန်မာပြည်နဲ့ချင်းပြည်အရေးတွေကိုဆောင်ရွက်နေတဲ့ The Pasta Fellowship USA ရဲ့ တွေ့ဘက် အတွင်းမှု Sly Henry Banjelian ကိုလည်း မေးကြည့်ပါတယ်။ အခု ဒီ American Senate အမဟောင်းဘော Bay Richards ရဲ့ ခီးစဉ်နဲ့ ပတ်သက်ပြီးတော့ ဘယ်လို ထင်ပါလဲ ခင်ဗျ။
ကျွန်တော်တို့ အနေနဲ့တော့ ကြိုဆိုရမှာ ဖြစ်ပါတယ်။ ဒါပေမဲ့ main online နဲ့ အစိုးရနဲ့ပဲ တွေ့ရမှာမဟုတ်ပဲနဲ့ ကျွန်တော်တို့ ချင်းပြည်နယ်မှာလည်းပဲ တကယ်ပဲ ကျွန်တော်တို့ အဲ့လို လူသားချင်းစာနာ ထောက်ထားတဲ့ ကူညီတွေ လိုအပ်နေပါတယ်။
အဲ့လိုအရင်တကယ်လိုအပ်တဲ့နေရာတွေကိုသွားဖို့သွားရောက်ဖို့ရန်ကျွန်တော်တောင်းဆိုရမှာဖြစ်ပါတယ်။နောက်တစ်ခုကပေါ့လေဒီလိုထင်ရှားတဲ့အမေရိကန်နိုင်ငံရေးသမားတဦးကအခုလိုချိန်မှာမြန်မာပြည်ကိုသွားရောက်တာဟာအာဏာသိမ်းစစ်ကောင်စီကိုအတိမတ်ပြုသွားတယ်လို့ဖြစ်တယ်လို့ကျွန်တော်ထင်ပါတယ်။တကယ်တမ်းပြောရရင်တော့အခုချိန်မှာကျွန်တော်ဆက်ဆိုးရတဲ့တိုက်ရိုက်မဆက်သွယ်ဘဲနဲ့ကျွန်တော်တ နိုင်ငံတကာရဲ့သူတို့ policy ချင်းမတူတဲ့အခါမှာကျွန်တော်တို့ကနေတော့တည်ရအဲ့လိုဝေဖန်ပြောဆိုလို့မရဘူးလို့ထင်ပါတယ
်။ကိုဒါကတော့ကိုစောမိုးကျော်ကနေဒီ NUG ASEAN ဆိုင်ရာတန်မတ်ကြီးဥပိုလ်လှတင်တဲ့ The First Fellowship USC ရဲ့တွဲဖက်အထွေမှု Sly Henry Bangelian တို့ကိုဆက်သွယ်မေးမြန်းပြီးတင်ပြခဲ့တာပါရှင်။အင်္ဂါနေ့နဲ့ခင်ဗျာမြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ချင်းပြည်နယ်တန်တလန်မြို့ကိုအောက်တိုဘာလ29ရက်နေ့ကမီးတင်ရှို့ခဲ့တဲ့ကိစ္စဟာဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ PDF တွေမဟုတ်ဘဲစစ်ကောင်စီတပ်ဖွဲ့ဝင်တွေသာဖြစ်တယ်လို့မြို့ကန်မျက်မြင်တဦးက VOE ကိုပြောပါရယ်စစ်ကောင်စီပြောခွင့်ရကတော့ PDF တွေကရှို့တယ်လို့ပြောဆိုထားတာပါဒီအကြောင်း VOE မြန်မာပိုင်းကကိုခင်မောင်စိုးမင်းကနေတန်တလန်မြို့ကန်မျက်မြင်တပ်သေးတဦးမြို့ပေါ်ကအိမ်မီးလောင်ခံရသူညီအမနှစ်ဦးတိမ်းရှောင်နေတဲ့ဝန်ထမ်းဟောင်းတဦးကိုမေးမြန်းပြီးတင်ဆက်ထားပါရရှင
်။ချင်းပြည်နယ်တန်တလန်မြို့မီးတင်ရှို့ခံရတဲ့အချိန်ကမြို့ထဲမှာအရက်သားဆိုလို့တိတိတသာရှိတာဥပန်ဟိုက်ရဲ့သူ့မိခင်နဲ့သူ့အတော်တို့၃ဦးပဲရှိပါတယ်။အဲ့ဒီအချိန်ကမြို့ထဲမှာရှိတဲ့မိသားစု၃ဦးတည်းက၁ဦးဖြစ်တဲ့ဥပန်ဟိုက်ကတော့သူတို့မျိုးကိုဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ PDF တွေကမီးရှို့တာမဟုတ်ပဲစစ်ကောင်စီတပ်တွေကမီးရှို့တာသူ့မျက်မြင်မှာလို့ပြောပါတယ်
။အာလုံးဝလုံးဝပုံမှန်ပါဘူး။ဒီတဲ့နဲ့လုံးဝမီးရှို့တာမဟုတ်ဘူး။ဒီတဲ့တော့မြို့ထဲမှာလည်းမရှိတော့ဘူး။မြို့အပြင်မှာပဲအားလုံးထွက်သွားတာ။ကျွန်တော်ဒီတိုင်းမြင်ရတာကိုဆိုတော့ကျွန်တော်သိချပြောရတယ်။မီးရှို့တာတော့ကျွန်တော်သိချသိတယ်။စကြဝဠာရှိနေစစ်ကလဲရောက်လာပြီးတော့သူတို့ကိုယ်တိုင်မီးရှို့တာတဲ့အင်းကိုအဲ့တော့မီစုပြီးနောက်တင်ကိုမီစုပြီးသုံးလေးအင်ကိုမီစုပြီးမှလောက်သွားပြီးစုပြီးမှတော့အပေါ်ကိုဆက်ကြဲနဲ့ဆက်သွားတယ်တနေရာတနေရာသုံးလေးနေရာတော့မှမီစုစုပြီးတော့တို့ပေါ့နော်တို့စခန်းကိုသွားကြတာပဲအဲ့လူမျိုးပဲကျွန်တော်လားကျွန်တော်ပုံတဲ့နေရာကိုလမ်းလေးမှာကျွန်တော်ဒီအောက်ကလမ်းမသေးတာပဲကျွန်တော်သိချင်တယ်
အဲ့ဒီလိုထန်တလန်မျိုးမီးလောင်တော့သူတို့သုံးဦးလဲတဆင်ကြီးတဆင်ပုံအောင်ကြီးမြို့နယ်ပလံမကန်းကကြေးရွာကိုသွားရောက်ပုန်းခုန်နေခဲ့ရပြီမဲ့အဲ့ဒီကြေးရွာတွေမှာလဲစိုးရိမ်ကြောင်ကြနေရပြီးစားဝတ်နေရေးလဲခက်ခဲနေကြတယ်လို့သူကပြောပါတယ
်ကျွန်တော်ထင်တာကသုံးပုံတစ်ပုံလောက်တော့အိန္ဒိယဖက်ကိုသွားတယ်သုံးပုံတစ်ပုံကကျတော့ကြေးရွာတွေကိုနေကြတာစိုးရိမ်ပူပန်ကြီးနေတဲ့အခုဖြစ်စီဒီဘာဒီဆန်စီရဲ့ဓာတ်ရဲ့အောက်စာတွေကိုတော့ထဲမှာပဲဥခက်ပကာလီလဲအရှင်တင်းနဲ့ကမ္မတွေ့အောင်ပေါ့တကယ်လို့စတားလာပြီးတော့ဒီဘာဒီမိစုမှာစုလို့တရက်ဆံရက်ဆာလို့ပဲဒီမှာထားပြီးတော့အဲ့ဒါကိုလို့ရှိရင်ဒုက္ခရောက်တော့မှာပဲစားစရာဒီဘာဒီလည်းမရှိတော့ဘူးဟောဖက်မှာလည်းကျွန်တော်တို့ရဲ့ဆံနေအကုန်ကြီးလောင်တော့ပြီးစုတော့ဝိတ်ဖို့နေရာလည်းမရှိဘူး
တကယ်တော့ထန်တလန်မျိုးသူမျိုးသားတွေဟာသူတို့မျိုးဒုတိယအကြိမ်လက်နက်ကြီးနဲ့အပြစ်ခံရမီးတင်ရှို့ခံခဲ့ရတဲ့စက်တင်ဘာလ18ရက်နေ့ကလေးကစပြီးမျိုးကိုစွန့်ခွာကုန်ကြပါတယ်အဲ့ဒီအချိန်ကထန်တလန်မျိုးလေအိမ်ကညီမနှစ်ယောက်လဲမျိုးအနီးကမိဘတွေနေထိုင်ရာရွာကိုထွက်ပြေးခဲ့ပါတယ်ပြီးခဲ့တဲ့အော်တိုဘာလ29ရက်နေ့ကမီးရှို့ခံခဲ့ရတဲ့အခါမှာတော့သူတို့အိမ်လဲမီးလောင်တဲ့အထည်ပါသွားတယ်လို့သိရပါတယ်ဒါအပြင်သူတို့ခိုလုံးနေတဲ့သူတို့မိဘတွေရဲ့ရွာအပါအဝင်မျိုးနယ်အတွင်းကကျေးရွာတွေမှာတောင်ယာစဘာကိုအခါတိုင်းနှစ်တွေလို့ရိတ်သိမ်းဖို့မလွယ်တော့ဘူးလို့ပြောပါတယ
်အခုလေစဘာရိတ်ဖို့အချိန်ရောက်ပြီကျမတို့မသွားရဲလို့လေဒီတိုင်းနဲ့ချင်းယုံကလွှဲပြီးဘာမှမလောက်နိုင်တော့ဘူးစစ်သားတွေကလည်းအဝေးကြီးမှဘလူးနဲ့ကျော်အဝေးကနေချင်းလေဝင်းယုံမြင်နိုင်တယ်အဲ့ဒါကြောင့်မသွားရဲဘူးဟိုအရင်တပတ်ကစပားရိုက်ဖို့သွားလိုက်လို့နှစ်ယောက်လေအဲ့ဒီလိုနှစ်ယောက်ကိုဟိုစစ်သားတွေနေတဲ့အကြောင်းကုန်းပေါ်ကနေပစ်တာလေတနက်နဲ့ อ๋อจังจังจมารอเลยมาตัวเยอะรบุลูกชิดตาโอ้เสียเย่ฟังให้ยุ่งบาดเลยดีใจสบายเลยยายลูกไม่อยากรบุสุรอฟังให้ยุ่งบาดเลยสิ่งนั้นบางคนจะช่วยอยากรบมาบ่ช่วยเอาเหรอสบายไม่ใช่ไม่ใช่ยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยัง
ကမြို့မှာဝန်ထမ်းအများစုဟာCDM ကိုစစ်ကောင်စီကိုအကြမ်းမဖက်မပူးပေါင်းဆန္ဒပြခဲ့ကြသလိုမြို့သူမြို့သားတွေနဲ့အတူမြို့ကိုဆုံးခွာကုန်ရတယ်လို့လဲစီပင်ဝန်ထမ်းဟောင်းတူကပြောပါတယ်။မိမလောင်ခင်ကလေးကဌာနအလေးခုငါခုလောပဲအဲ့ဒီဌာနထဲမှာတောင်မှအရာရှိပြီပေါ့နော်။အဲ့ဒါပဲရှိတယ်။ကျန်တဲ့တို့လက်အုပ်ဝန်ထမ်းတွေကတော့အကုန်လုံးစီဒီအမ်မှာဝင်တော့တာလေ။
မီးမလောင်ခင်ကလေးကဝန်ထမ်းတွေကအကုန်လုံးစီဒီအမ်မှာပါဝင်သွားတာလေ။အဲ့တော့ယုံတွေလည်းထန်တလန်ကတော့ယုံလည်းမဖွင့်ဘူးပေါ့။ယုံလည်းမတိုးမှမတက်ဘူး။ချင်းပြည်နယ်ထန်တလန်မြို့ဟာအော်တိုဘာလ29ရက်နေ့မီးတင်ရှို့ခံခဲ့ရတာမတိုင်ခင်ကစက်တင်ဘာ17ရက်နေ့ကလည်းလက်နက်ကြီးကြီးတွေကြားရောက်ပြီးမီးလောင်ခဲ့ရမှာဖျားကြောင်းနှစ်ကြောင်းနဲ့တဲခိုကန်တခန်းအပါဝင်အင်ဂျင်16လုံးမီးလောင်က ကျွန်တော်တို့ကစစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့ပြစ်ခတ်မှုကြောင့်လဲခရီးရန်သင်းအုပ်ဆရာတဦးသေဆုံးခဲ့ပါတယ်။အဲဒီနောက်မြို့သူမြို့သားတွေဟာမြို့ကိုဆုံးခွာပြီးအနီးအနားကျေးရွာတွေနဲ့အိမ်နီးအနေငယ်မိဇိုရမ်ပြည်နယ်ဘက်ကိုထွက်ပြေးခိုလုံခဲ့ကြပါတယ်။စက်တင်ဘာလ9ရက်နေ့ကလည်းလက်နက်ကြီးကြီးစံတွေကြောင့်ပထမဦးဆုံးကျင်းမီးလောင်ခံခဲ့ရပါတယ်။အဲဒီအချိန်ကနေအိမ်တလုံ
ပြောင်းလာနေတဲ့မြန်မာတွေဖန်စီခံရတဲ့အခြေအနေကိုတော့ဗီအိုအေမြန်မာပိုင်းရဲ့ထိုင်းခြေစိုက်သတင်းတောက်မအေးမှာကသတင်းပေးပို့ထားပါတယ်ရှင်။ထိုင်းမြန်မာနယ်စပ်ကန်ချနာဝီပြည်နယ်ထဲမှာအထောက်ထားမဲ့ဝင်ရောက်လာတဲ့မြန်မာတွေနေ့စဉ်ရာနယ်ချီဖမ်းမိနေပြီးထိုင်းတောင်ပိုင်းတစ်ခုတည်းကိုပဲဝင်လာတဲ့မြန်မာတွေကိုတစ်ဖက်ပင်ဖမ်းမိတာထောင်ကနန်းလောက်ရှိနေတယ်ဆိုပြီးရှေ့ပြော
channel di kacana puli kaya dua mana video pasang di rumah hokai. Wajar kalau channel dia adalah seorang panah tahun payah aku. Emak dah jangan naya aku lontir. Sila kalau aku lontar aku mah tahun mana sih beli sini. Tetapi bawa matan dia lalu sih dia nabi tu kan agak turun mana sih ni mah tahun mana sih ni hokai. Emak di tempat dua mana sih dia hokai.
Aduh bala tunggu dia ni kalle kacana puli pinai ka. Sangkala puli ne. Muat mian ni mah. Dia mahu mian lah ni mana yang dah dia sebuku le.
เดี๋ยวจะหาผมน้องเบี้ยวมาช่วยที่เตรียมเงินลงมาโก้ขายนี่เนี่ยเสร็จสับอยู่ลงเงินเสร็จมาป่าวเงินนี่เลยสวยที่ตัวท่านสวยอาณาบริเวณป่าเลยตัวที่เรียบร้อยเนาะไอ้อาณาบริเวณเลยตัวยี่หัวตัวที่เราตรงนั้นพอทุ่มเลยวันนั้นอันนี้คือว่าที่เตรียมเงินลงมาโก้ขายนี่เนี่ยเสร็จสับอยู่ลงเงินเสร็จมาป่าวเงินนี่เลยสวยที่ตัวท่านสวยอาณาบริเวณป่าเลยตัวที่เรียบร้อยเนาะไอ้อาณาบริเวณเลยตัวยี่หัวตัวที่เราตรงนั้นพอทุ่มเลยวันนั้นอัน
ကျွန်တော်တို့ပြရတဲ့အခါစိတ်မကောင်းကြတော့တော်တော်ဖြစ်ရတယ်ဘူးမြန်မာနိုင်ငံကဒီပို့မြန်မာအခြေခံအလုပ်သမားတွေကိုလည်းဒီအောက်လမ်းကမလာဖို့အတွက်တိုက်တွန်းခြင်းလေအခုဒီကချနာပူလီခရင်တို့နာဗီယိုဒီကျွန်တော်တို့နေဆောင်တဲ့ကျွန်တော်တို့ဒီမြောက်ဒီနေစားတို့ဒီလမ်းတွေကတော်တော်ကိုနေဆိုင်နဲ့အမြဆန်းစည်းနေတာကိုကျွန်တော်တို့တွေ့ရှိရတယ်မှာဟုတ်ကဲ့
Tang
ထိုင်ကဒီနေသားတောင်းတဲ့ဆက်ကလည်းသူတို့ကတိတ်သွားပြီ။အဲ့လိုဆိုတဲ့ဟာဘယ်လိုပဲလာလာအဆက်မပြေဘူး။ရနောက်ဘက်ကလာရင်လည်းဖမ်းလာပဲ။ဒီလမ်းကဘက်လာလာပေါ့နော်။ကျွန်တော်တို့ဒီနေ့စဉ်တောင်းပြီးတော့ဖမ်းနေတာကိုကျွန်တော်တို့ကတွေ့ရတယ်။အခုရပိုင်းအတွင်းထောင်နဲ့ချီရှိတဲ့မြန်မာနိုင်ငံသားတွေထိုင်းနယ်စပ်တွေကနေဝင်ရောက်လာနေမှုတွေနဲ့ပတ်သက်လို့ထိုင်းဝန်ကြီးချုပ်မစ္ ဒီနေ့ကျွန်တော်တို့ပြောပြမှာဟုတ်ကဲ့ဝေဇာခါတို့ကျွန်တော်တို့ပြရတော့မှာဒီလိုဖတ်ဆန်းပြီးတဲ့အမှာဟုတ်ကဲ့ဝေဇာခါတို့ကျွန်တော်တို့ပြရတော့မှာဒီလိုဖတ်ဆန်းပြီးတဲ့အမှာဟုတ်ကဲ့ဝေဇာခါတို့ကျွန်တော်တို့ပြရတော့မှာဒီလိုဖတ်ဆန်းပြီးတဲ့အမှာဟုတ်ကဲ့ဝေဇာခါတို့ကျွန်တော်တို့ပြရတော့မှာဒီလိုဖတ်ဆန်းပြီးတဲ့အမှာဟုတ်ကဲ့ဝေဇာခါတို့ကျွန်တော်တို့ပြရတော့မှာ
ဒီဘက်ကနေလီဆာရှလိုက်ပေးပို့ထားတဲ့သတင်းကိုမက်တင်ကြီးထိုက်ကပြောပြပါပါရှင်။
Germany Saudi Train Longhan Shin Car Benska, Taushia Shisset Chakuni Dwin, Motor Yingo Satin Ditrinkabin Albine, Yimador de Samurija, Lubang Yimito de Samuri Jam Tikai Daya Yamudi Hasuye, Gabata Laga, then Nanikan in a set good near Dre, Galerian, Lunari Tisoyamuye, Adika Chavi Pite Lule WHO Gapiovari. Dite Songtaya Yamu Miasuga, Jutin Kagwe Najamle, WHO Ye, Social Determinants Tana Ye Nyojayemu, Itine Krug Gapiovari. Yimito de Samurigo Shochapi, at the Bigani Gese Ye, Kuna Damaga Ye, Kabalon Sanya, Season Ye, Dika, Chekaro, Lurin in a Kubangari Matome, Bobi, Bacon Lonjo, Jamma in a Layoni Dripsime, there you both saw ye pegu, Jamle Lazi, ye Pitelu, to cap your body.
Move away from a car based transportation system.
ကောက်ဒီကတော့ねတေယူပို့ဆောင်ရေးစနစ်ကိုရှောင်ပြီးလမ်းလျှောက်တာဆဗင်းစီးတာနဲ့အများဆုံးတေယူပို့ဆောင်မှုကိုပို့ပြီးတုံးလာဖို့ပါဒီလိုလုပ်တဲ့အခါမှာလဲဘေးကင်းအောင်ဆောင်ရွက်ရပါမယ်လူငယ်တွေပို့ပြီးပါဝင်လာဖို့လဲဒီအစီအစဉ်မှာအကြံပြုထားပါတယ်ကြောက်ရတဲ့လူပါပဲဒီကိစ္စဟာလူငယ်တွေတည်ဆုံရမှုရဲ့အဓိကအချက်ဖြစ်ပါတယ်တေယူပို့ဆောင်ရေးပုံစံအသစ်တစ်ခုကိုပေါ်ဆောင်ရမ
ဟာလည်းအရေးကြီးတယ်လို့ခရုကပြောပါတယ်။ချမ်းသာတဲ့နိုင်ငံတွေကကားဟောင်းတွေကိုဖွံ့ဖြိုးဆဲနိုင်ငံတွေထံပို့ကြတာကအန္တရာယ်ရဲ့အရေးမြကြီးဖြစ်တယ်လို့လည်းသူကပြောပါတယ်။
Second hand cars who are not up to the safety standards who
ဒီကိမှုဆန်ရှင်မမီတဲ့ကားဟောင်းတွေကိုနိုင်ငံတွင်းမှာရောင်းချတာဒါမှမဟုတ်လဲမလိုချင်တော့တဲ့အခါအခြားနိုင်ငံတွေကိုတင်ပို့ကြပါတယ်ဒါကြောင့်ကားဟောင်းတွေတင်သွင်းမှုနဲ့တင်ပို့မှုတွေကိုစက်မှတ်ဆောင်ရွက်ရေးဟာရန်အန်ဒီရဲ့ကင်းရှင်ရေးတိုးတက်လာစေဖို့တိတ်ပြီးအရေးကြီးပါတယ
်2015ခုနှစ်နဲ့2018ခုနှစ်အတွင်းဥရောပဂျပန်နဲ့အမေရိကန်တို့ကနေအရေးသွေးညံပေးပတ်ဝန်းကျင်ညဉ့်ဉန်းမှုများစေတဲ့ကားဟောင်း14တန်းလောက်တင်ပို့ခဲ့ကြတယ်လို့ပြီးခဲ့တဲ့နှစ်အတွင်းထုတ်တဲ့ကုလသမဂ္ဂသဘာဝပတ်ဝန်းကျင်ဆိုင်ရာအစီအစဉ်ရဲ့အစီရင်ခံစာမှာဖော်ပြပါတယ်ဒီထဲက80ရာခိုင်နှုန်းသောကားတွေကိုဆင်းရဲတဲ့နိုင်ငံတွေကိုရောင်းချခဲ့ပြီးထက်ဝက်ကျော်ကအာဖရိကကိုရောက်ရှိတယ်လို့လည်းဖော်ပြပါတယ်ဒီအတိုင်းသာဆက်ပြီးလုပ်နေကြမယ်ဆိုရင်တော့နောက်လာမယ့်ဆယ်စုနှစ်အတွင်းလူပေါင်း73တန်းလောက်သေဆုံးပြီးလူပေါင်းတန်း900လောက်ထိခိုက်ဒဏ်ရာရနိုင်ကြောင်း WHO ကသတိပေးပါတယ်ချိုတင်ကာကွယ်နိုင်တဲ့အခုလိုသေဆုံးဒဏ်ရာရမှုအများစုကတော့ဝင်ငွေနည်းနဲ့ဝင်ငွေအလဲအလတ်နိုင်ငံတွေမှာဖြစ်လိမ့်မယ်လို့လည်းပြောပါတယ်ရှင
်ဒီလိုအမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တံနဲ့ RFA လွတ်လပ်တဲ့အာရှတံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးစကားဝိုင်းအစီအစဉ်တွဲဆုံမြန်မာငန်းတို့ကိုကြည့်ရှုကြရပါမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ်
Tancom 6 Juru, Channel Diana Setonogani, Penu Jishu Mari, Juru Penu, Deze Chelago, Viewing the Mawai Internet Saminane, Viewing the Ma Facebook Saminaroma, Pogiata Marisi. Nemada Yaga, Vieta Rizzi, the Dinner and the Pupinamo, Lurumesi, a Yala Gavarino.
အင်္ဂါနေ့နဲ့ခင်ဗျာဝေးမြန်မာပိုင်းအစီအစဉ်ကိုဝါရှင်တန်ဒီစီကနေတိုက်ရိုက်တင်ဆက်နေပါရရှင်မြန်မာစံတော်ချိန်နဲ့ချောင်းနာရီခွဲပါပြီဗျာဝေးမြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လဲဖိတ်ခေါ်ပါရရှင်အခုကျမတို့ဒီဗျာဝေးမြန်မာပိုင်းကနေပြီးတော့ဒီမီတာလိုင်းအသစ်တွေနဲ့ပြောင်းလဲထုတ်လွှင့်နေတာကိုလဲအသိပေးချင်ပါတယ်လိုင်းတိုမီ
Nugani, Penyu Nasina Yavarishi, a Kuselet in Same, Dutia by Nai Wedre, a Pessing Canari Garo, Sivai Cana, Blogari Piotamia, Tatayan, the Dinwa, Sarariku, Dinsamavashi, a Kuro, Tamarudi, Nangan Gar, the Dinwa, the Boku, his own Chishu Jaya Ama, Penlong. In Dengwe, a trenne on Tetapu, Gabatuanga, Gadiku, Buta Jaraha, Gabadi, Bunui Lare, Gabegu, Gagwebu, Lu Adaye, Dinere, a Bindi, the Bime, Shibade, Dijau, Vue Drino, Henry Richwell, Bibu Tare Dringu, Utimanga, Jobyamawashi.
Samu came a time ya the Uru Chinita. Did that the man la degree boom at the sea on Gabadi, Bunui Larangu, Gantajamelo. ကမ္ဘာကောက်ဆောင်တွေကနှစ်ထောင်ဆန်ကပါရီထိပ်သီးကြီးလာငံမှာဂရိကဝိပြုခဲ့ကြပါတယ်။ဒါပေမဲ့အပူငွေ့အထွက်အကွာအဟာပြားဆိုတဲ့အင်္ဂါနေ့ထုတ်ကုလသမဂ္ဂဆေးရင်ခန်းစာအလို့အရဂရိနယ်မူဝါဒတွေကမကိုက်ကြပါဘူး။ဂလတ်စကိုထိပ်သီးညီလာငံမတိုင်မီမှာလေတုညဉာဏ်မှုတန်းငွေတွေဓမ္မမဟုတ်အပူငွေ့အထွက်လျှော့ချမယ်လို့အလင်းစလုံးနဲ့ပေးလိုက်ကြတဲ့နိုင်ငံအလိုက်ပိုင်းဖြတ်ပါဝ ကျွန်တော်တို့ကြည့်ရတာကျွန်တော်တို့ကြည့်ရတာကခွန်တက်တဘာ၅ရာခိုင်နှုန်းပဲချနိုင်ပါလိမ့်မယ်။ကမ္ဘာလုံးဆိုင်ရာပူနွေးမှုကိုတစ်တက်တဘာ၅ဒီဂရီအထိရှော့ချနိုင်ဖို့ဆိုလို့ရှိရင်ကမ္ဘာကိုပူစေတဲ့ဓာတ်ငွေတွေကို၅၅ရာခိုင်နှုန်းအထိရှော့ဖို့လိုအပ်တာပါ။ကမ္ဘာမိုးစလဘေးဒါအဖွဲ့စည်းရဲ့အထွေထွေအတွင်းမှုချုပ်ပက်တရီတာလက်စ်ကအခုလိုပြောပါတယ်
So far, we have heard lots of political support for enhanced ambition of mitigation, but the concrete
pledges have still been. လူသားမျိုးတွေအတွက်ဘာအထိပ်ပဲပါလဲရာသီဥတုပြောင်းလဲတာကကျိန်နှုံးများလာခဲ့ပါပြီအပူလိုင်းတွေကပို့ဆိုးလာခဲ့ပြီလို့သိပ္ပံပညာရှင်တွေကပြောကြတာပေါ့ရာစုပြောင်းကလေးကတကမ္ဘာလုံးကသက်ကြီးရွယ်ဦးတွေချာမှာရာသီဥတုပူလို့သိဆုံးနှုံးက56လေးရာခိုင်နှုန်းတက်လာနေတယ်လို့ချက်တာမဟုတ်ဆက်မကြခင်ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာတွက်ပြထားပါတယ်သိဆုံးတာက 2600 ကိုရောက်ခဲ့ပါပြီ။ချက်တာမဟုတ်ကရာသီဥတုဆရာသိပ္ပံပညာရှင်ဒန်နီယယ်ကွင်ကအခုလိုဖြစ်ပါတယ်။
We expect around about 400 million people to be experiencing heat waves to the extent of
ဘူလိုင်းကြောင့်အပြင်မှာဆက်အလုံးမလုံးနိုင်လောက်အောင်ကြုံလာရမယ်လူကြီးကတန်းပေါင်း 400 ပတ်ဝန်းကျင်အထိရှိလာမယ်လို့ကျွန်တော်တို့မျှော်လင့်ထားပါတယ်။ကမ္ဘာစားနပ်ရိက္ခာလုံခြုံရေးအပေါ်အပူလိုင်းနဲ့မိုးခေါင်တာကကြီးကြီးမားမား
တဲ့ရောက်မှာပါဒီနံပြက်စီးတာဖြက်စီးတတ်တဲ့ပိုးမွားတွေညလာတာပဏိကအရှေ့အာဖရိကမှာကျိုင်းကောင်တွေကြတယ်လို့ယောဂဗျာထူပြောလာတာပြီးကြောင့်ဈေးနှုန်းတွေတက်လာပါလိမ့်မယ်ချက်တာမောက်ဆရာသီဥတုဆရာသိပ္ပံပညာရှင်ဒန်နီယယ်ကွစ်ကင်ကအခုလိုဆက်ပြီးပြောပါတယ်
Over the next 30 years about 50% more food is going to be required due to more people being on the planet
and also expectations around ဘာမြင်မှာလူတွေပိုရှိလာမှာကြောင့် စနေရိတ်ခါ 50 ရာခိုင်နှုန်းလောက်ပိုပြီးလိုလာမှာပါတရုတ်နဲ့အရှေ့တောင်အာရှလိုတိုင်းပြည်တွေမှာအသားတွေပိုစားကြမယ်လို့လည်းမျှော်လင့်ထားကြပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲကျွန်တော်တို့လေးလာအခဲဖြတ်ချက်အရသီးနှံအထွက်နှုန်းက 30 ရာခိုင်နှုန်းဝန်းကျင်ကျပါမယ်ဒီတော့စားတောက်ကုန်ဈေးနှုန်းတွေတက်မယ်ပေါ့ဗျာ
ရာသီဥတုကပူနွေးလာတော့အပူပိုင်းဒေသမုန်တိုင်းပဲပူပြီးမြားလာမယ်ရေကြီးမယ်ရေရှိမှာရေခဲတွေကလည်းပျော်လာပြီးပင်လည်းရေမြတ်တဲ့ပြင်တက်မယ်ကန်းကြီးကမြို့တွေအန်ရမြားလာပါမယ်ရာသီဥတုအပြောင်းလဲကအစွန်ရောက်လာအောင်ကြီးမှလာရရဲ့အတိတ်ပဲကတော့ပူပြီးပြင်ထန်ပူပြီးရှေလျားတဲ့မိုးကောင်ရေရှာကာလာလို့ အတိတ်ပဲရပါတယ်။ရာသီဥတုအပြောင်းလဲနဲ့ဒါရဲ့တရားမှုတွေအတွက်ဆင်းရဲတဲ့နိုင်ငံတွေကပေးဆက်နေကြရတာပါ။အဲ့ဒီဆင်းရဲတဲ့နိုင်ငံတွေကိုကူညီမယ်ဆိုတဲ့2015မှာပေးခဲ့တဲ့ဂရုစကားအတိုင်းချမ်းသာတဲ့နိုင်ငံတွေကပေးကြရပါမယ်လို့သိပ္ပံပညာရှင်တွေကပြောကြပါတယ်။ကွက်ကင်းက VOA ကိုအခုလိုဆက်ပြီးပြောပါတယ်။ The big
cascading impacts that we see coming out of drought, heat waves, agricultural drought,
our migration, food insecurity, and the threat of climate change. ဒီကွေပြုတ်ထားကြတဲ့ဒကြွယ်တိုင်းပြည်တွေအတွက်အကျိုးစီးပွားတရက်ရှိနေပါတယ်။တနှစ်ကိုဒေါ်လာဘီလီယံ100ဝင်ကြဖို့ဂရိပေးထားကြတာပါ။အခုတတိတော့မထည့်ဝင်ကြသေးပါဘူး။ဂလော့စကိုထိပ်သီးညီလာခံအတွက်ကမ္ဘာကောင်းဆောင်တွေကပြင်ဆင်နေကြတဲ့အတိုင်းကမ္ဘာမြင်တဲ့လူသားမျိုးနွယ်အတွက်အန္တရာယ်တွေကပိုးလို့ကြီးမားလာနေကြပါတယ်။တဲ့ရောင်မှုကပြင်လို့မရတဲ့အခြေစိုက်ဖို့နီးလာနေပါတယ်။
လက်ရှိပြုထားကြတဲ့ဂရီကွေတွေထက်မကအပူငွေ့တွေကိုဖျက်ချနိုင်မဲ့ကမ္ဘာသဘောတူညီချက်တည့်ကိုရနိုင်ကြပါမလား။ထိပ်သီးညီလာခံအင်ရှင်ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကသူ့ရဲ့အကဲဖျက်ချက်ကိုတင်းနှင်းလာနေကပြောပါတယ်
I'm very worried because it might go wrong and we might not get the agreements that we need.
လွန်အလွန်ကိုခက်ခဲလာပါတယ်။လန်ဒန်မြို့မှာကလေးပရိသတ်ကိုဂျီတိတ်ဝင်ကြီးချုပ်ကပြောခဲ့တာပါ။ဂလတ်စကိုထိပ်သီးညီလာခံကထွက်လာမဲ့ရက်လာဟာပူနွေးနေတဲ့ကမ္ဘာမြေပေါ်ကကျွန်တော်တို့တယောက်ချင်းစီလူတိုင်းအပေါ်ကိုသက်ရောက်မှုရှိပါလိမ့်မယ်ခင်ဗျာ။ဥတည်မောင်တမ်းပါရှင်ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုကြည့်ရှုနားဆင်ကြရမှာပါ။ပထမဆုံးတော့စီးပွားရေးကဏ္ဍကိုတင်
to American ga saung yet mae chang tamara aim phyu ro ga October 28 ye ni boutta phuni ga chin ya ga ba de a shwe ya sha data twin ga adika nayan twin ne online sin nwe pwe ri tet yauk pi tamara Joe Biden ga a shwe ya sha tan kin taman kin go pyan mi win yauk la chain ma be akhu chin ya jet thwet paw la da phit ba de Anisha Powell ne Betsy Widogusa Wararu ye တရင်ဆောင်မကိုအခြေခံပြီးတော့ဒီတရင်ပတ်စီးပွားရေးအစီအစဉ်မှာမက်တင်ကြီးထိုက်ကတင်ဆက်ထားပါတယ်ရှင်။အင်ဒိုပစိဖိတ်စီးပွားရေးမူပေါင်းနဲ့ပတ်သက်လို့အသေးစိတ်အချက်လက်တွေကိုတော့အမေရိကန်သမ္မတအင်ဂျီရောကမထုတ်ပြန်ပါဘူး။ဒါပေမဲ့လည်းဒီမူပေါင်းဟာကုန်သွယ်ရေးလွယ်ကူချွတ်မွေရေးဒီဂျစ်တယ်စီးပွားရေးနဲ့နည်းပညာဆိုင်ရာစံတမှတ်ချက် ကုန်စည်စည်းစိမ်မှုခိုင်မာမှုရှိရေးကာဗွန်လျှော့ချရေးနဲ့တန့်စင်တဲ့စွမ်းအင်အခြေခံအဆောက်အအုံလုံသားဆန်နှုန်းနဲ့တခြားသောနှစ်ဖက်အကျိုးစီးပွားဆိုင်ရာကဏ္ဍတွေမှာတူညီတဲ့ရည်မှန်းချက်တွေကိုပြဋ္ဌာန်းမှာဖြစ်တယ်လို့သမ္မတအင်ဂျီရောကပြောပါတယ်။တရားဝင်မူဝါဒမချမှတ်ရသေးပေမဲ့လို့လည်းအခုကြေညာချက်ဟာဆိုရင်ဒေသရင်းကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုမှာ American ကတရုတ်ကိုမှတ်မိဖြစ်နေတဲ့ကိစ္စအပေါ်ဆွေးရင်ချက်တွေဖြစ်လျှော့ရေးအထောက်အကူဖြစ်စေနိုင်ပါတယ်။ကမ္ဘာစီးပွားရေးရဲ့30ရာခိုင်နှုန်းနီးပါးရှိတဲ့အာရှပစိဖိတ်နိုင်ငံတွေကြားလွတ်လပ်စွာကုန်သွယ်မှုသဘောတူညီချက်ဖြစ်တဲ့ဒေသရင်းအလုံးစုံစီးပွားရေးပူးပေါင်းဆောင်ရွက်မှုကိုတရုတ်ကထောက်ခံထားပြီးဒီစာချုပ်မှာအမေရိကန်မပါဝင်ပါဘူး။ အရှေ့အာရှထိပ်သီးဆွေးနွေးပွဲကိုအောက်တိုဘာလ28ရက်နေ့မှာအမေရိကန်သမ္မတဂျိုးဘိုက်တင်အွန်လိုင်းကပါဝင်တက်ရောက်ပြီးတဲ့နောက်မှာအခုဆုံးဖြတ်ချက်ကိုကြေညာလာဖြစ်ပါတယ်။
she asha teti sunu boy twin, Asia yet later okatap chitte, Brunei bien, Hassanel Bukiaga, Kabeyoka pishinine, Siboye bienle umoye, late up your suke body.
With 18 countries representing more than half of the global population.
ဒီနိုင်ငံဆက်ရှင်နိုင်ငံဟာကမ္ဘာလူဦးရေထက်ဝက်ကျော်ကို90%ပြီးကမ္ဘာဂျီဒီပီအသင်းထုတ်လုပ်မှုရဲ့60%ရာခိုင်နှုန်းလောက်ရှိတာကြောင့်ကျွန်တော်တို့ရဲ့စူပေါင်းဆောင်ရွက်မှုတွေကကမ္ဘာကြီးတစ်ခုလုံးအတွက်တည်တည်တသာထိရောက်မှုရှိအောင်ဆောင်ရွက်နိုင်ပါတယ်။
ရှေ့တောင်အာရှနိုင်ငံများအသင်းစေနိုင်ငံဥဆောင်ချင်ပါတယ်။ညပတ်လေအရှေ့အာရှထိပ်သီးညီလာခံမှာတော့အမေရိကန်၊ဩစတြေးလျ၊တရုတ်နဲ့ရုရှားအပါအဝင်နိုင်ငံဆက်ရှင်နိုင်ငံပါဝင်ဆွေးနွေးတာဖြစ်ပါတယ်။မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနကအရှေ့တောင်အာရှရေးအထူးပြုသုံးသပ်သူဂရက်ပိုလင်ကတော့စီးပွားရေးဆိုင်ရာနိုင်ငံရေးဥဆောင်မှုအားနည်းချက်ကြီးဖြစ်နေတယ်ဆိုတာကိုအစိုးရကသိရှိ CPTPP အမေရိကန်တို့ပြန်လည်ပါဝင်လာရေးဒေသအနေနဲ့လူလားဆုံးဖြစ်ပြီးဒီကိစ္စကဖြစ်လာမှာမဟုတ်ကြောင်းဒါကြောင့်အမေရိကန်တို့အနေနဲ့အခုလိုမူပေါင်းသစ်တရပြင်တခြားရွေးချယ်စရာမရှိဖြစ်စေတာလို့လည်းသူကပြောပါတယ်အာဆီယံလိုမျိုးနိုင်ငံငယ်တွေဦးစီးတဲ့အဖွဲ့တစ်ခုမှာအမေရိကန်ဘက်ကပါဝင်ဖို့စိတ်အားထက်သန်လာတဲ့အချက်ကသတိပြုဖို့ဖြစ်တယ်လို့နိုင်ငံတကာမဟာဗျူဟာလေ့လာရေးဌာနကသုတေသနပညာရှင် Aaron Kennedy ကပြောပါတယ်အမေရိကန်သမ္မတတဦးလေးနှစ်တာအတွင်းပထမဆုံးအချိန်ပြန်လည်ပါဝင်လာတာလည်းဖြစ်ပါတယ်သမ္မတဟောင်းတော်နဲ့ထရန့်ကနှစ်ထောက်ဆယ်ခုနှစ်ခုနှစ်ချိန်သီးညီလာခံမှာမင်ကွန်းပြောပေမဲ့ဆွေးနွေးပွဲမတိုင်ခင်ပြန်လာတာဖြစ်ပြီးနောက်ပိုင်းမှာသူ့အစားအဆင့်မြင့်အရာရှိကြီးတွေကိုပဲဆေးလွတ်ခဲ့တာဖြစ်ပါတယ် နေပါလေအာဆီယံခေါင်းဆောင်များဆွေးနွေးပွဲအပြီးကျင်းပတဲ့ဒီထိပ်သီးဆွေးနွေးပွဲကိုတော့ဒီနှစ်မှာအွန်လိုင်းကနေဆွေးနွေးခဲ့တာဖြစ်ပြီးအမေရိကန်သမ္မတလည်းတက်ရောက်ခဲ့တာပါဆွေးနွေးပွဲတက်ရောက်လာသူတွေအနေနဲ့အပြုသဘောဆောင်တဲ့အကြောင်းအရာတွေကိုပဲပြောဆိုလေးရှိကြကြောင်းနိုင်ငံတကာအငင်းပွားမှုတွေနဲ့ဥပဒေတွေကိုအဓိကလေ့လာတဲ့ဟော့စထရာတက်ကတူကပါမောက်ခါဂျူလီယန်ကူးကပြောပါတယ်အများဖြင့်တ ဒီဆွေးနွေးပွဲကိုအမေရိကန်ဘက်ကအလေးမထတာကြားပြီးဆိုပြီးလဲဆွဆွဲပြောဆိုနေကြတာလို့ပမောက်ခကူးကVOA ကိုပြောပါတယ်။ဒီနေ့မှာတော့အွန်လိုင်းကဆွေးနွေးပွဲဖြစ်တာကြောင့်တယောက်ဖို့မခက်ခဲတဲ့အကြောင်း ဒီကိစ္စဟာဆိုရင်အရှေ့အာရှဒေသတွင်အထူးသဖြင့်ရှေ့တောင်အာရှဒေသမှာအမေရိကန်ရဲ့ထိတွေ့ဆက်ဆံမှုပုံစံအတွက်သင်္ကေတဖြစ်တယ်လို့လည်းသူကပြောပါတယ်။အာဆီယံဘဝင်နိုင်ငံဆယ်နိုင်ငံတဲကကိုးနိုင်ငံခေါင်းဆောင်တို့နဲ့အမေရိကန်သမ္မတဂျိုးဘိုက်တင်တို့အောက်တိုဘာလ27ရက်နေ့အင်္ဂါနေ့ထိပ်သီးဆွေးနွေးပွဲအတွင်းမှာလဲအင်ဒိုပစိဖိတ်ဒေသတွင်
Our bottom line is that ASEAN is essential. I want to state that it's essential.
ASEAN မရှိမဖြစ်ဆိုတာကိုကျွန်တော်တို့ကတိကျထားပါတယ်။အင်ဒိုပစိဖိတ်ရဲ့ဒေသတွင်းတည်ဆောက်မှုတွေမရှိမဖြစ်လို့ကျွန်တော်ပြောလိုပါတယ်။ ASEAN ရေးပါမှုကိုအမေရိကန်ဘက်ကလည်းအခိုင်အမာပိုင်းခြားထားပါတယ်။ဒီချက်ကအရေးကြီးဆုံးချက်လည်းဖြစ်ပါတယ်။ကျွန်တော်တို့မျှဝေနေတဲ့ဒေသရဲ့လုံခြုံရေးကြိုးစားတိုးတက်ရေးနဲ့တိကျခံရရေးကိုထိန်းချနိုင်မှုအရေးကြီးဆုံးချက်တစ်ခုလည်းဖြစ်ပါတယ
ဒီနေ့ကိစ္စမြောက်ကိုရီးယားဘက်ကပို့ပြီးတော့ရန်လူလာတဲ့ကိစ္စမြန်မာနိုင်ငံမှာဆက်အနာတင်ပြီးနောက်ပိုင်းအခြေအနေတို့လိုကိစ္စတွေကိုဆွေးနွေးကြတာဖြစ်ပါတယ်။အာဆီယံထိပ်သီးဆွေးနွေးပွဲအတွင်းမှာမြန်မာကိစ္စဆွေးနွေးခဲ့ကြတယ်လို့ပဲအရှေ့အာရှဆွေးနွေးပွဲအတွင်းမှာလည်းခေါင်းဆောင်တွေအနေနဲ့မြန်မာကိစ္စကိုစိတ်ဝင်စားထပ်ပြီးဆွေးနွေးကြတဲ့အနေအထားလို့လည်းပါမောက်ခါကူးကပြောပါ ဒီကိစ္စတွေကိုတော့အရှိအာရှဆွေးနွေးပွဲမှာကိုင်းတွယ်နိုင်တဲ့ကိစ္စမျိုးမဟုတ်ဘူးလို့လည်းသူကပြောပါတယ်။မြမရေလိုမျိုးကိစ္စကိုတော့တွတ်တက်မှုတချို့ရအောင်ကြိုးပမ်းနိုင်တဲ့အနေအထားကိုလည်းပါမောက်ခါကူးတာသုံးသပ်ပါတယ်။စီပွားရေးကဏ္ဍကို မတ်တင်ကြီးထိုက်ကတင်ဆက်ပြီးတဲ့နောက်မှာတော့ဘလော့ဂါရီပြောသမျှအစီအစဉ်ကိုမက်ဆူမြတ်မွန်ကဆက်လက်ပြီးတော့တင်ဆက်မှာပါရှင်လိုချင်တဲ့ပစ္စည်းဝယ်နိုင်ဖို့ငွေပေးခြေတဲ့ကောင်တာတွေမှာတန်းစီစောင့်စရာမလိုပဲဆိုင်ထဲကထွက်တာနဲ့ကိုယ်ပင်စင်းအကောင့်တွေကနေကြသိမ်ငွေကိုတန်းဖြတ်တဲ့ဈေးဆိုင်မျိုးတွေကိုကမ္ဘာစီးပွားရေးအချက်အချာမျိုးကြီးတွေမှာတွေ့နေရပါပြီဒီအကြောင်းမက် ဖရဒနိုင်ငံကတက်စကိုကုန်စုံစံကြီးကငွေချေကောင်တာတွေမထားတဲ့ဆိုင်တစ်ခုကိုလန်ဒန်မြို့တော်မှာ2021အောက်တိုဘာ19ရက်ကပထမဆုံးစဖွင့်ခဲ့ပါတယ်။လိုချင်သားများများဝယ်ဆောင်ဆရာမလိုပဲပြန်နိုင်မယ်လို့အဓိပ္ပာယ်ရတယ်။ဂက်ကိုဆိုပြီးတော့ဆိုင်ကိုတင်စားနာမည်ပေးထားပါတယ်။ဈေးဝယ်သူတွေအနေနဲ့တက်စကိုအက်ကိုကိုယ့်ရဲ့စမတ်ဖုန်းထဲဒေါင်းလုဒ်လုပ်ပြီးထည့်ထားရင်အဲ့ဒီအက်ပလ
QR code ကို scan ထားလိုက်တဲ့အတွက် sign နဲ့ဘယ်သူဝင်လာရဲဆိုတာကိုသိနေပါပြီ တစ် sign လုံးကမျက်နှာချက်တွေမှာတက်ထားတဲ့ကင်မရာက ကိုဖယ်သွားနေရဲဆိုတာကိုလိုက်မှတ်ပြီးချိန်နေပါတယ် ကိုကစင်ပေါ်တင်ထားတဲ့ပစ္စည်းတစ်ခုကိုကန်ကြည့်လိုက်တာနဲ့ဒီဈေးဝယ်ကဒီပစ္စည်းယူသွားတဲ့စင်ပေါ်ပြန်တင်လိုက်တဲ့ဆိုတာကိုအလေးချိန်စင်ဆာတက်ထားတဲ့စင်ကနေမှတ်ထားပြီးတော့စနစ်ကိုအလိုလိုလှမ်းပြီးတော့အတိပေးပါတယ်။ဒါကြောင့်ဒီဈေးဝယ်ကဘယ်ပစ္စည်းတွေယူသွားတယ်ပစ္စည်းကြတဲ့ငွေကဘယ်လောက်ဖြစ်တဲ့ဆိုတာကိုစနစ်ကအားလုံးမှတ်ထားပြီးတော့ကိုဈေးဆိုင်တွေကပြန်ထွ ဒီနေ့ကတော့လိုရာဝဲပြီးရင်ဆိုင်တွေကပြန်ထွက်ခရီးဆက်ရုံပါပဲ။ကိုယ့်ရဲ့စမတ်ဖုန်းထဲမှာမိုဘိုင်းအက်ပ်ထည့်ထားပြီးတစ်ခါဆက်တပ်လုပ်ထားဖို့တော့လိုပါတယ်။
ဒီလိုဈေးဆိုင်မျိုးကဈေးဝယ်ရတာကိုအချိန်မပေးခြင်းနဲ့သူမျိုးတွေအတွက်အဆင်ပြေပါတယ်။
Especially weekly shops,
you're just busy. You just want to get it done and go home, really.
When you walk into the store, the cameras track you and track all the movements that you do.
ဝင်လာတာနဲ့ကင်မရာတွေကခမားရဲ့လှောက်ရှားမှုမှန်သမျှကိုလိုက်ကြည့်ပြီးတော့မှတ်နေပါတယ်။စင်ပေါ်ကနေတခုခုယူလိုက်တာစင်ပေါ်ပြန်တင်လိုက်တာအားလုံးကိုနောက်ရောင်ခံကြည့်နေပါတယ်။ယူလိုက်သလားပြန်ထားသလားဆိုတာကိုသိနေတယ်လို့ဘာဖြစ်စီးယူလိုက်တယ်လဲဆိုတာကိုလည်းသိကြသိပါတယ်။ဆိုင်တဲကထွက်သွားတာနဲ့ကြတဲ့ငွေကိုတန်းပြီးတော့ခမားစီပို့ပေးပါတယ်။
အရေးကြီးတဲ့အချက်ပြောချင်တာကတော့ခင်ဗျားဘယ်သူဘယ်ဝါဖြစ်တယ်ဆိုတာကိုကျွန်တော်တို့လုံးဝမသိနိုင်ပါဘူး။ကျွန်တော်တို့ကဈေးဝယ်လာသူတွေရဲ့မျက်နှာတွေကိုဝါပြီးတော့မမြင်ရအောင်လုပ်ထားပါတယ်။ထရီဂိုကုမ္ပဏီကသူတို့နည်းပညာကိုသုံးပြီးတော့ငွေချေကောင်တာမထားတဲ့ဆိုင်မျိုး၅၆၀လောက်ကိုအမေရိကန်နဲ့ဥရောပနိုင်ငံတွေမှာလာမယ့်နှစ်တွေအတွင်းမှာဖွင့်နိုင်မယ်လို့ရည်မှန်းထားပါတယ်။တကယ 1990မှာပထမဆုံးစပြီးဖွင့်ခဲ့တာပါအခုဆိုရင် American Britain စတဲ့နိုင်ငံကမြို့ကြီးတချို့မှာလည်း Mobile App အခြေခံဈေးဝယ်ရတဲ့ငွေချေကောင်တာမရှိတဲ့ Amazon ရဲ့ Grab and Go စိုင်းတွေရှိနေပါပြီခေတ်ပေါ်နည်းပညာကိုအားကိုးရတဲ့ဈေးဝယ်နည်းဖြစ်ပေမဲ့ခက်ခက်ခဲခဲကြီးမဟုတ်ပါဘူ
း You download an app and you scan a QR code when you enter
App ကို download လုပ်ထားပြီးတော့ sign in ဝင်တဲ့အခါမှာ QR code ကို set ထဲမှာ scan လုပ်ဖို့ပဲလိုပါတယ်။ sign in ဈေးဝယ်တဲ့အခါမှာကိုယ့်ရဲ့ဈေးချင်းထဲမှာဘာပစ္စည်းထည့်လိုက်တယ်ဆိုတာစက်ကလိုလိုသိနေပြီးတော့ဒီကို sign in ထွက်တဲ့အချိန်ကျတော့မှကြားတဲ့ငွေကိုကိုယ့်ရဲ့ bank account ထဲကအလိုလိုဖြည့်ယူလိုက်တာဖြစ်ပါတယ်။ဈေးဆိုင်တွေမှာငွေချေဖို့တန်းစီဆောင်ရခြင်းတက်တာပါတဲ့အတွက်အချိန်လူနေရသူမျိုးတွေကတော့ဒီလို sign မျိုးတွေများများဖွင့်ဖို့အတွက်လိုလားကြပါတယ်။
I popped in to get some items for a cake that I'm going to make
ဆိုင်ရုပ်ဖို့ဖို့လူရာဝယ်ဖို့လာခဲ့တာပါမြန်မြန်ဈေးဝယ်မြန်မြန်ပြန်ကျင်တဲ့ကျွန်တော်အတွက်တော့တိတ်ကိုဆင်ပြေးပါတယ်ပုံမှန်စူပါမတ်ကတ်တွေသွားလို့ရှိရင်လူချင်တာဝယ်ပြီးရင်ငွေချေဖို့ကောင်တာတွေမှာငါးမိနစ်၁၀မိနစ်၁၅မိနစ်လောက်တန်းစီစောင့်ရတယ်လीဒီမှာတော့အဲ့လိုမျိုးစောင့်စရာမလိုတာအဓိကအားသာကျက်လို့ထင်ပါတယ်
သမယောဇာဆိုင်မျိုးတွေမဟုတ်တော့ပဲဆိုင်ထဲကိုဝင်လူရာယူပြီးပြန်ထွက်လာနိုင်တာမို့အသားမကျသေးတဲ့ဈေးဝယ်သူတွေကတော့ရှင်နေပါသေးတယ်။ဒီမှာအတွက်တော့တမျိုးကြီးဖြစ်နေပါသေးတယ်။ဘာဖြစ်လို့လဲဆိုတော့ပစ္စည်းတွေကိုကိုယ့်ရဲ့ခြေတန်းထည့်ပြီးယူသွားရုံပဲဆိုတော့ပစ္စည်းခိုးသလိုဖြစ်နေတာလေ။ဒါပေမဲ့ကင်မရာတွေကကျမတို့တို့ကတောက်လျှောက်လိုက်ကြည့်နေပုံတော့ရပါတယ်။ကောင်တာမှာငွေချ
Yare Lula by Drunchen to be a low low jar and Yare Ma. A column you, which he gang time machine, Lily, a young time Yuri, a low boat chemelo, secret Drunchen to rig up Yoware, a to the pier, Sanganga, Ziji, and Mulan Yare Ma, point her Lily, a young time to address, popular a Jum Yan and Yellow, don't up Barry.
In the city centres, the reason I think that this will be rolled out more is because retail space is so costly.
ညနေနေရာတွေမှာဆိုင်ငန်းကားတွေကတက်ကူစီးကြီးကမို့တာမျိုးဆိုင်တွေနောက်ထပ်ဖွင့်လာကြအောင်မယ်လို့ကျွန်မထင်ပါတယ်။ဆိုင်ဒီမှာငွေရှင်းနိုင်မှုလုပ်ထားပြီးရင်ငွေချေကောင်တာနေရာတွေကနေအရောက်တက်အောင်ထပ်ဖို့မဖြစ်ပါဘူး။တကယ်လို့စီးဝယ်တဲ့သူကငွေရှင်းတဲ့အလုပ်ကိုအွန်လိုင်းကနေသူတို့ဘာသာသူတို့လုပ်နိုင်မယ်ဆိုရင်ငွေရှင်းကောင်တာနေရာတွေချနိုင်မှာလေ။ဝယ်သူအတွက်ရွေးစရာပစ္စည်
ဒီလိုလက်လျက်အရောင်းဆိုင်မျိုးတွေရှိလာလေ
နည်းပညာနဲ့ဆက်တွေကလူတွေရဲ့အလုပ်တွေကိုနေရာယူသွားမှလားဆိုတဲ့မေးခွန်းတွေတခါနည်းပညာရှေ့ပြေးအွန်လိုင်းကြားဖြတ်သခိုးတွေရှိနေတဲ့ခေတ်ကြီးမှာကိုစီးပွားရေးလုပ်ငန်းတွေကိုနည်းပညာအပေါ်လုံးဝမိတီလိုက်တဲ့သလားဆိုတဲ့မေးခွန်းတွေကတော့ရှိနေပါတယ်ရှင်ကျွန်မဆူမြတ်ပါပါလော့ကာရီပြောသမျှအစီအစဉ်ကိုမက်ဆူမြတ်မွန်ကတင်ဆက်ခဲ့တာပါရှင်အခုတော့မအေးတန်နာကျော်တင်ဆက်တဲ့တက်တက်
ကိုဆရာဝန်ကညွှန်ကြားထားတယ်လို့ဘက်ကင်ဟမ်နန်းတော်ကပြောပါတယ်။တက်တော်65နှစ်ရှိပြီဖြစ်တဲ့ဘုရင်မကြီးဟာပေါ်ပေါ်ပါပါဇပွဲမှာထိုင်လို့ရတဲ့အလုပ်တွေတော့လုပ်နေနိုင်တော့မယ်။လူတွေနဲ့ပြောဆိုဆွေးနွေးမှုတွေကိုလည်း online ကနေလုပ်တယ်လို့နန်းတော်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါမဲ့နိုဝင်ဘာလ13ရက်နေ့ကျရင်တော့အောင်မေတ္တရာချင်းပွဲတော်အတွက်ခရီးသွားတာကိုလူကိုယ်တိုင်သွားနိုင်မှာမဟုတ်ပါဘူး။ဒါမဲ့အဲ့ဒီနိုဝင်ဘာလ14ရက်နေ့တနင်္ဂနွေနေ့မှာကြာရောက်မယ်။ဒီအောင်မေဝယ်အခမ်းအနားကိုနိုင်ငံတော်အခမ်းအနားနဲ့ထုံးစံအတိုင်းပါဝင်ပြီးဆင်နွှဲခြင်းတယ်လို့ကြေညာချက်မှာပြောထားတာပါ။ပြည်မကြီးကို Glasgow မြို့မှာကျင်းပတဲ့ COP26 ထိပ်သီးဆွေးနွေးပွဲမှာကမ္ဘာခေါင်းဆောင်တွေကိုမိန့်ခွန်းပြောမယ့်ကိစ္စကိုလည်းဖျက်ထားရတာဖြစ်ပါတယ်။ဒါမဲ့ပြီးခဲ့တဲ့တောက်ကြနေကတော့သူ online ကနေပြောမိန့်ခွန်းပြောဖို့အတွက် video ရိုက်ခုခဲ့လို့ဆိုပါတယ်။အခုလိုမျိုးဘီရင်မာကြီးဘဲမှမထွက်ခင်တဲ့အနားယူရတာကလည်းကြိုတင်သတိထားတဲ့သဘောဖြစ်ပါတယ်လို့ Britain တော်ဝင်အတိုင်းဝန်နဲ့ညီဆက်တဲ့သူတွေကပြောပါတယ်ရှင်။ပြည်သူနိုင်ငံမှာတော့ပြီးခဲ့တဲ့သတင်းပတ်မှာကျင်းပတဲ့ chocolate ဈေးရောင်းပွဲတော်ရဲ့တစိမ့်တစ်ပိုင်းဖြစ်နေ chocolate နဲ့တစားဆင်ထားတဲ့ဝတ်စုံတွေကို fashion show ကျင်းပခဲ့တာပါ။အဲ့ဒီချောကလက်ပွဲတော့ကိုဒီတပတ်တင်းတင်းလာနေချီကျင်းပါတာဖြစ်ပြော့ခါးလိုက်နှစ်စင်လုံးနေကြဖွင့်ပွဲမှာလို့ချောကလက်နဲ့တစားစင်နဲ့ဝတ်စုံတွေကို fashion show နဲ့ထည့်သွင်းပြတာဖြစ်ပါတယ်။ခဏကတော့ covid ကူးစက်မှုတွေလည်းအရင်ဆူဆူရွရွဖြစ်နေခဲ့လို့ဒီ fashion show ဖျက်ခဲ့ရတာပါ။အခုနှစ်မှာတော့ဒီချောကလက်နဲ့တစားစင်နဲ့ဝတ်စုံဆယ်စုံ fashion ရှောက်လမ်းပေါ်ကိုပြန်ရောက်လာတာကျင်တော့အခြေအနေတွေကပုံမှန်နီးပါးပြန်ပြောဖြစ်နေပြီဆိုတာတွေ့ရပါတယ်။ချောကလက်ထုတ်လုပ်တဲ့နာမည်ကျော်စပူမှုဖြစ်တဲ့ Vincent Gallery ကတော့ဒီချောကလက်ပွဲတော်ဟာနှစ်စဉ်အားလည်းရဲ့ရာသီစပြီဆိုတာကိုလည်းသတိပေးရရောက်တယ်လို့ပြောပါတယ်
Donc la principale difficulté d'une robe avec du chocolat dessus, c'est que le chocolat, on a déjà le problème de température.
ဝတ်စုံမှာချောကလက်တက်ပြီးဖန်တီးတဲ့နေရာမှာအခက်အခဲဆုံးကတော့အပူချိန်ပါပဲ။ချောကလက်ကကိုယ်ခန္ဓာအပူငွေ့နေဆိုရင်အရေးပြောရလေ။ဒါကြောင့်မလို့ကြားမှာဇာတို့ပိတ်ဆောက်တို့အရင်ခံရပါတယ်။အဲ့ဒါတော့မှဘေးပတ်ဝန်းကျင်အနေထားအခန်းရဲ့အပူချိန်ကိုကြောက်ရပါတယ်။ပြီးတော့ချောကလက်ကတိတ်ပြီးနုပါတယ်လို့ပြောသွားတာပါ။
Ça symbolise en fait l'artistique, hein, bien sûr. On a la gourmandise, mais aussi
l'artistique. အဲ့ဒီချုပ်ချက်သူကလည်းဒီလိုပဲအနုပညာလက်ရာကိုဖန်တီးပြတာပါကျွန်တော်တို့အတွက်တော့ဒါဟာပွဲတော်ရာသည်အစားအစာမျိုးလည်းဖြစ်ပါတယ်နိုဝင်ဘာလကောင်ကစပြီးတော့ချောကလက်ဆိုင်တွေအရင်အလုပ်များကြတာနှစ်ကုန်တဲ့အထိပါချောကလက်ပွဲတော်လုပ်ပြီးတော့ဒီပွဲတော်ပြီးတာနဲ့ခရစ်မတ်ရောက်ပြီဆိုတာကျွန်တော်တို့သိရပါတယ်လို့သူကပြောသွားပါတယ်ဟုတ်ပါတယ်သူပြောသလိုပဲအခုဟောလီဒေးအားလည်းရာသည်ကချောကလက်ထုတ်လ
နိုင်လို့သူတို့ဝမ်းသာပါတယ်လို့လည်းပြောသွားခဲ့ပါတယ်။ကမ္ဘာမှာကိုဗစ်ကပ်ဘေးကြီးပြည့်ပြည့်ပြောက်ကြရအောင်လို့မထိန်ချုပ်နိုင်သေးပေမလဲ။နေရာဒေသအတော်တော်များများမှာတော့ဒီကပ်ဘေးကြားလူနေမှုပုံစံတင်းနဲ့ငကိုရှိနေတဲ့အနေအထားကိုအတန်းနိုင်ဆုံးပြန်ရောက်သွားဖို့လုပ်နေကြတာပါနော်။ကမ္ဘာမှာကိုဗစ်ကူးစက်မှုဒုတိယအများဆုံးဖြစ်တဲ့အိန္ဒိယနိုင်ငံရဲ့ဖျော်ဖြေရေးမြို့တော်မွန်ပိုင်းကရုပ်ရှင်ရုံတွေကတော့ကိုဗစ်ကပ်ဘေးကြောင့်တစ်နှစ်ခွဲကြာပိတ်ထားခဲ့ပြီးတော့အခုအော်တိုဘာလနှာမိုင်းကလည်းပြန်ဖွင့်လိုက်ပါတယ်။ရုပ်ရှင်ရုံတွေကိုလူပြည့်အနေထားကနေတဝက်လျှော့ချလက်ခံမှဖြစ်ပြီးတော့ဒီလိုရုပ်ရှင်ရုံတွေပြန်ပြီးလည်ပတ်ရမှာလိုက်နာရတဲ့စီးမြင့်တွေကိုလည်းပထမလကအရင်ကြီးညာခဲ့တာပါ။ဒါမဲ့လေလူတွေစိတ်ထဲမှာစိုးရိမ်စိတ်တွေရှိနေသေးတာကြောင့်ရုပ်ရှင်ရုံတွေပြန်ဖွင့်ပေမဲ့လည်းတိတ်ပြီးလူမလာကြသေးဘူးဖြစ်နေပြီးတော့ရုပ်ရှင်ကအဟောင်းတွေပဲအဓိကပြန်ပြီးပြနေရပါတယ်။ရုံထဲလိုဝင်ခဲ့မဲ့ငကိုရဲ့တဝက်အနေထားတာမှလူမလာဘူးလို့အွန်လိုင်းကနေလက်မဲ့ရောင်းတဲ့ Bookman Show ကပြောပါရည်။ရုပ်ရှင်လာကြည့်တဲ့သူတွေမှာလည်းကိုဗစ်ကာကွယ်ဆေးထိုးပြီးကြောင်းလက်မဲ့ပါရင်ပါဒါမှမဟုတ်အစိုးရကလုပ်ထားတဲ့တယ်လီဖုန်းထဲကကျန်းမာရေး App မှာဘေးရန်ရယ်ကင်းရှင်းပါတယ်ဆိုတဲ့အခြေအနေကိုပြနိုင်တော့မှရုပ်ရှင်ရုံထဲပေးဝင်မှာဖြစ်ပါရည်။လူတွေနှာခေါင်းစည်းတက်ထားရမှာဖြစ်တယ်လို့ကိုယ်ပူချိန်နဲ့စိတ်ခံရပါရည်။ပြီးတော့ရုံထဲမှာခိုင်းလို့မုတ်စားတာမျိုးအေးအေးတောက်တာမျိုးလုပ်လို့မရပါဘူး။မွန်ပိုင်းမြို့ကအိန္ဒိယနိုင်ငံမှာကိုဗစ်ကူးစက်မှုအပြင်းထန်ဆုံးခံရတဲ့မြို့လည်းဖြစ်ပါလိမ့်။အခုတော့ကိုဗစ်ကူးစက်မှုအသစ်တွေရောကိုဗစ်ကြောင့်တည်ဆုံးမှုရောအရေးအတွက်ပါရောကြလာလို့အခုလိုမျိုးရုပ်ရှင်ရုံတွေပြန်ပြီးဖွင့်ခွင့်ရတာပါ။မွန်ပိုင်းမှာကတခြားလုပ်ငန်းတွေအရင်ပြန်ပြီးဖွင့်ခွင့်ရနေပြီမလဲ။လူရဲ့ဂုံပုတ်လည်းဖြစ်တဲ့ဒီဘောလိဝုဒ်ရုပ်ရှင်လုပ်ငန်းကြီးရဲ့အချက်ချဒီမြို့မှာရုပ်ရှင်ရုံတွေကိုအခုနောက်ဆုံးမှပြန်ပြောဖွင့်ခွင့်ပေးတာဖြစ်ပါလိမ့်ရှင
်။မအေးတန်နာကျော်တင်ဆက်တဲ့တက်တက်ရောင်သတင်းလွှာကိုကြည့်ရှုနားဆင်ကြကြတာပါရှင်။အင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာပါ။
ချင်းပြည်နယ်နဲ့မကွေးတိုင်းစကိုင်းတိုင်းတွေမှာမြန်မာစစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေအခုရက်ပိုင်းအတွက်မှာပိုးပြီးတိုးလာတာအတွက်ဌာနေကုလသမဂ္ဂအဖွဲ့တွေကစိုးရိမ်နေကြတယ်လို့ February 1ရက်မှာမြန်မာနိုင်ငံကရွေးကောက်ခံအစိုးရကိုဖြုတ်ချပြီးစစ်တပ်အာဏာသိမ်းခဲ့တဲ့နောက်ပိုင်းအခုလိုဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်ပြည်သူတွေရဲ့ပိုင်ဆိုင်မှုတွေအဖျက်ဆီးခံရတာနဲ့နေရွှေ့ပြောင်းရသူအရေးအတွက်ပိုးပြီးတော့များလာစေတယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။သက်ဆိုင်ရာအဖွဲ့အစည်းတွေအနေနဲ့တိုက်ပွဲတွေအတွင်းနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေကိုလိုက်နာပြီးအရက်သားတွေကိုအကာအကွယ်ပေးဖို့လည်းကုလသမဂ္ဂကထက်လောင်းတောင်းဆိုလိုက်ပါတယ်။မြန်မာစစ်တပ်ဘက်ကအကြမ်းဖက်မှုအားလုံးရပ်တန့်ဖို့နဲ့နိုင်ငံရေးကျင်းသားအလုံးပြန်လှုပ်ပြီးဒီမိုကရေစီအမြန်ပြန်လည်ခြင်းသုံးနိုင်ရေးဆောင်ရွက်ရမယ်ဆိုတော့ကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုတို့သဘောတူခဲ့တယ်လို့အမေရိကန်သမ္မတအင်ဒီယူကတနင်္လာနေ့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဂလတ်စကိုမှာကျင်းပနေတဲ့ဂျာဒီဥရုဆိုင်ရာထိပ်သီးညီလာခံအတွင်းအမေရိကန်နဲ့အင်ဒိုနီးရှားခေါင်းဆောင်နှစ်ဦးတနင်္လာနေ့ကတီးခြားတွေ့ဆုံဆွေးနွေးရမှာမြန်မာစစ်အာဏာသိမ်းမှုအရေးကိုထက်သွင်းဆွေးနွေးခဲ့ကြတာလည်းဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်တမ်မဟောင်းဘီလ်ရစ်ချ်ဆန်ရဲ့မြန်မာနိုင်ငံတည်ထောင်ခီးစဉ်ဟာလူသားချင်းစာနာမှုအကူအညီတွေမြန်မာနိုင်ငံစီကိုအမြန်ရောက်ဖို့အတွက်အထောက်အကူဖြစ်စေနိုင်တာကြောင့်အမေရိကန်အစိုးရကကြိုဆိုတယ်လို့တနင်္လာနေ့မှာပြောပါတယ်။အမေရိကန်ထက်လွှတ်တော်နိုင်ငံခြားရေးကော်မတီကလည်းမစ္စတာရစ်ချ်ဆန်ရဲ့မြန်မာခီးစဉ်ချောမွေ့စေဖို့နဲ့ဘေးကင်းစွာပြန်ရောက်စေဖို့အတွက်ဆုတောင်းကြောင်း Twitter ကနေပြောပါတယ်။မြန်မာနိုင်ငံကိုရောက်နေပြီဖြစ်တဲ့ Bill Richardson ကအင်္ဂါနေ့မနက်ပိုင်းမှာနေပြည်တော်မှာမြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တွေ့ဆုံမှာဖြစ်ပါတယ်။
ကျေးဇူးတင်ပါတယ်ရှင်။သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြသွားတာပါ။အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နေ့နဲ့6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါရှင်။ညပိုင်းဒီရေဒီယိုရုပ်သံစီစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။
ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမော်ပါအတန်ဖန်းအင်ဂျင်နီယာကတော့ဂျမီကော့ဖြစ်ပါတယ်ရုပ်သံအင်ဂျင်နီယာကတော့ဂျယ်ရစ်စမစ်ပါရှင်ကျွန်မကအင်ဂျင်နီယာမှာဗီအိုအမြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်လေးကိုနားဆင်ကြည့်ရှုအားပေးကြတဲ့ကမ္ဘာတစ်ဖက်ကတော့ရရှိအောင်လုပ်ကိုကျေးဇူးတူတင်ပါတယ်ဘေးအန်ဒီရဲ့အတွေ့အကြုံကနေကြင်ွေးကြပါစီရှင်
This program